ုံးသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေလုံခြုံမှုမရှိဘူးစိတ်မချရဘူးဆိုတာတဖြည်းဖြည်းပိုသိလာရတော့ Facebook ထဲက app တွေသုံးတာကိုပို့ပြီးတော့သတိထားကြပါပို့ပြီးတော့စီးစစ်ကြပါလို့ဤပညာဆိုင်ရာကျွမ်းကျင်သူတွေသတိပေးတာပိုများလာတယ်ကိုသားညုံရေ
ကျွန်တော်တို့သာသိပြီးတော့သတိမပြုမိလို့တကယ်တော့ Facebook ဆိုတာက Facebook အကောင့်ပိုင်ရှင်တွေနဲ့ပတ်သက်တဲ့အလေးထားတွေအပြုမှုတွေကိုရယူပြီးတော့စီးပွားရေးကြော်ညာလုပ်ငန်းတွေနောက်တခြားအချက်လက်စုဆောင်းတဲ့လုပ်ငန်းတွေကိုပြန်ရောင်းပြီးတော့စီးပွားရှာနေတဲ့ကုမ္ပဏီပဲမဆုမြတ်ပါဘူး
ကိုကဘလို့အကြောင်းအရာမျိုးတွေဆိုရင် like လောက်တက်တယ်လဲဘလို့ link မျိုးတွေဆိုရင်သွားပြီးတော့ click လောက်တယ်လဲအားလုံးကိုမှတ်နေတာရှင်အဲ့ဒါတွေမကသေးဘူးဘလို့ website မျိုးတွေစီသွားတယ်လဲဆိုတာကအစားမှတ်ယူစုဆောင်းနေတာ New York Times သတင်းစာကြီးတွေကစောင်းပါတစ်ခုထဲမှာရေးထားတဲ့အတိုင်းဆိုရင် Facebook မသုံးတဲ့သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့စုဆောင်းနေတယ်ဘလို့စုဆောင်းတာလဲဆိုတော့ဒီ Facebook သုံးတဲ့မိတ်ဆွေတငယ်ချင်းတွေကနေတဆင့်ရယူစုဆောင်းတယ်လို့ပြောတယ်Android phone တွေအတွက်စထွင်တဲ့ Facebook app တုံးကဆိုရင်လေဖုန်းဆက်တဲ့စာရင်း text message ပို့တဲ့စာရင်းတွေတောင်ယူသေးတယ်
။ Facebook ထဲမှာရှိတဲ့ app တွေကလည်းကိုယ့်ရဲ့အချက်လက်တွေကိုယူပါတယ်။ Facebook ကုမ္ပဏီနဲ့ app ဖန်တီးသူတွေကြားမှာသဘောတူထားတဲ့အတိုင်း app ဖန်တီးသူတွေကတရားဝင်ကိုသုံးသူတွေရဲ့အချက်လက်တွေကိုယူကြတာ။ဒါပေမဲ့လည်း app developer တွေကနေတဆင့်ကိုယ်နဲ့ဆိုင်တဲ့ကိုယ့်ကိုယ်တိုင်အချက်လက်တွေဘယ်ရောက်မလဲဆိုတာကဘယ်သူမှမသိနိုင်ဘူး။အခုလောလောဆယ်ဖြစ်နေတဲ့ပြဿနာကြီးကလည်းအဲ့ဒါပါပဲ။ကိုယ့်ရဲ့ချက်တွေကိုတရားဝင်ယူခဲ့တဲ့ app တစ်ခုအနေနဲ့ဆင်ဒီ Cambridge Analytica ဆိုတဲ့ငွေအကြံပေးအဖွဲ့ကရယူပြီးသူ့ကိုငှားထားတဲ့ Trump ရွေးကောက်ပွဲ online အဖွဲ့ရွေးကောက်ပွဲမှာနိုင်အောင်လို့အချက်လက်တွေအသုံးချခဲ့တာမဟုတ်လားဗျ။
အဲ့ဒီပြဿနာကြီးဖြစ်နေတော့ဒီ Facebook CEO Mark Zuckerberg ကတော့ Facebook ထဲက app တွေအနေနဲ့သုံးတဲ့သူတွေရဲ့အချက်လက်တွေရယူတာကန့်သတ်ပါမယ်လို့ကြေညာခဲ့ပေမဲ့ပို့ပြီးတော့မှလုံခြုံစိတ်ချရလောက်တဲ့ဆောင်ရွက်မှုမျိုးမဟုတ်ဘူးလို့ပညာရှင်တချို့ကတော့ထောက်ပြကြပါတယ်ကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ကဒီပြန်ကြားရေးဌာနတွဲဘက်ပါမောက်ခ Jess Goldhammer ကတော့ Facebook ကသူများရဲ့အချက်လက်တွေကိုယူပြီးတော့ဝင်ငွေရှာနေတာကိုထောက်ပြပါတယ
် What's problematic about that is that Facebook really hasn't changed its business model since its inception which is it harvests the data of its users and it sells that data
ယသနာကပါလဲဆိုတော့ Facebook ကုမ္ပဏီကိုစခဲ့တဲ့အချိန်ကတည်းကသူတို့စီးပွားရှာတဲ့ပုံစံကဒီအတိုင်းမပြောင်းလဲပဲရှိနေတာပါအဲ့ဒါက Facebook သုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရယူပြီးအဲ့ဒီအချက်တွေကိုကြော်ညာလုပ်ငန်းတွေကိုရောင်းပြီးစီးပွားရှာတဲ့ပုံစံပါအခုလေဗြိတိန်ကပညာရှင်သူတေတီတယောက်ကိုသူ့ app ကတစဉ်အချက်လက်တွေရယူခွင့်ပြုခဲ့တော့အဲ့ဒီကနေ Cambridge Analytica ကအချက်လက်တွေရသွားခဲ့တာပါ
Cambridge Analytica ကလည်းဒီ Facebook သုံးတဲ့သူတန်း90လောက်ရဲ့အချက်လက်တွေကိုရသွားတာလေအဲ့ဒါကြောင့်ကိုက Facebook ပေါ်မှာ follow လုပ်မိသမျှlike လုံးမိသမျှကိုခြေရာခံစူးစောင်းခံနေရတယ်ဆိုတာအခုတော့လူတွေပို့ပြီးတော့သတိထားမိခေါင်းပါရဲ့လို့လည်းသူကပြောပါတယ
် Billions of users are starting to discover what can actually be done with data that seems somewhat innocuous like baby
ကလေးတပုံတွေအင်တာနက်ပေါ်မှာဖတ်ရတဲ့စောင်းမားတွေကိုသဘောကျလို့ like လုံးမိတာမျိုးလို့ဘာမှ Android မရှိတော့ဘူးလို့ထင်ရတဲ့အချက်လက်တွေကိုဘယ်လိုအသုံးချနိုင်တယ်လဲဆိုတာအသုံးပြုသူတန်းထောင်နဲ့ချီပြီးတော့အခုစပြီးသိလာကြပါပြီ
Facebook ကအခုလိုမျိုးကိုယ်နဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုယ်စိတ်ဝင်စားတာတွေကိုမှတ်ယူစုဆောင်းနေဆိုတာလူတွေပိုသဘောပေါက်လာကြပြီမဲ့ Facebook ကိုမသုံးဘဲနဲ့လည်းမနေနိုင်ကြပြန်ဘူးဆိုတာကိုလည်းသူကထောက်ပြပါရတယ်။အခုဆိုရင်သုံးဆွဲသူကဘာတစ်ဝှမ်းမှာတန်း2000ကျော်ရှိနေတဲ့အထက် Facebook platform ကြောင့်ပဲငွေကြေးအကျိုးများမဟုတ်ဘဲနဲ့အခြားကောင်းကျိုးတွေရနိုင်ကြသူတွေကလည်းအများကြီးမဟုတ်လားမဆုမြတ်မော
But I think it's going to be hard to get people to actually abandon that platform in part because remember the business model is stay addicted to the platform give us as much
Facebook ကိုလူတွေမသုံးတော့ပဲစွန့်သွားကြဘူးဆိုတာကတော့ခက်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ Facebook ကသူ့ကိုသုံးတဲ့သူတွေကိုစွဲနေအောင်လုပ်ပြီးအဲ့ဒီသူတွေရဲ့အချက်လက်တွေကိုရအောင်လုပ်ထားတာ။အဲ့ဒီအချက်လက်တွေကိုကြော်ညာရှင်တွေကိုရအောင်ပြီးရတဲ့ဝင်ဝင်နဲ့အခမဲ့ဤပညာအခြေခံဝန်ဆောင်မှုအများကြီးကိုပြန်ပေးနေအောင်လုပ်တယ်ဆိုတော့သုံးတဲ့သူတွေကလည်းစွဲကြတယ်လေ။
ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုလုံခြုံစိတ်ချစေချင်တယ်ဆိုရင်တော့ဒီ Facebook ထဲမှာကိုဘလို့ app တွေကိုသွင်းထားမိတယ်လဲဆိုတာပြန်ပြီးတော့စစ်စစ်မလိုတာတွေကိုဖျက်ပစ်လိုက်တာတော့လောလောဆယ်အကောင်းဆုံးလုံထိုင်တာပဲကိုသားညုံရ။
အဲ့လိုမျိုးဖျက်ပစ်နိုင်မှုကလည်းနည်းနည်းတော့လက်ဝင်တယ်လို့ USC Today သတင်းဆောင်မှာထောက်ပြထားတယ်ဗျ။ Facebook တဲက app တွေကိုသုံးထားမိသူအတော်များများကအဲ့ဒီ app တွေအနေနဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုရယူနေတယ်ဆိုတာသတိမထားမိကြဘူးတဲ့။နောက်တစ်ခုကအဲ့ဒီ app တွေကိုသုံးနိုင်ဖို့ကိုယ့်ရဲ့ email နဲ့ register လုပ်တာမျိုးမဟုတ်ပဲနဲ့လွယ်လွယ်ပဲ Facebook အကောင့်ကနေပြီးတော့တဆင့်ဝင်ကြသူတွေကလည်းများတယ်တဲ့
ဘလို့ပဲဖြစ်ဖြစ်ဒီကိုအတွက်အသုံးမဝင်တဲ့ app တွေကိုကိုအကောင့်ထဲကနေရှင်းပစ်လိုက်တာတော့အကောင်းဆုံးပဲအဲ့လိုရှင်းနိုင်ဖို့ Facebook setting ကိုသွား apps ဆိုတဲ့ menu ကိုရွေးအဲ့ဒီကနေမှ apps websites and plugins ဆိုတာကိုထပ်ရွေးအဲ့ဒီထဲကိုရောက်သွားလို့ရှိရင်ဘယ် app တွေကိုကိုရဲ့အချက်လက်တွေရယူနိုင်အောင်ခွင့်ပေးထားမိတယ်လဲဆိုတာပြန်စစ်ပြီးတော့ မလိုရာတွေတစ်ခုချင်းစီကိုဖျက်ပြစ်နိုင်ပါတယ်။တစ်ခုရှိတာကဒီ apps တွေအများကြီးကိုတစ်ခါတည်းရွေးပြီးတော့ဖျက်လို့မရတော့တစ်ခုချင်းကိုအချိန်ပေးပြီးတော့ဖျက်ရပါတယ်။တစ်ခါဖျက်ဖို့လုပ်တိုင်းမှာလဲအဲ့ဒီ app ကိုအကောင့်ထဲကနေဖျက်လိုက်မှဖြစ်တယ်။ကိုယ့်ရဲ့ကိုယ့်ရဲ့အချက်လက်တွေက app ဖန်တီးတဲ့သူတွေရှိမှရှိနေနိုင်သေးတဲ့အတွက်ဖျက်စေချင်လို့ရှိရင်အဲ့ဒီ app developer တွေကိုတိုက်ရိုက်ဆက်သွယ်ပါဆိုတော့ Facebook သတိပေးချက်ကိုလည်းတွေးရပါလိမ့်မယ်။app တစ်ခုဖြတ်ဖို့လုပ်တိုင်းမှာအဲ့လိုသတိပေးချက်ပေါ်လာမှဖြစ်လို့စိတ်ရှည်ရှည်နဲ့အချိန်ပေးဖို့တော့လိုပါတယ်ရှင်။